လူ့အခွင့်အရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့မှာဂျနီဗာမှာအစည်းအဝေးခန်းစားထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေရာလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါအလေးနက်ခံယူကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်ဂူတာရက်စ်ကတိုက်တွန်းခဲ့ပါတယ်။ဒေါ်လလတန်းကပြောပြမှာပါ။
အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရက်စမန်ဦးဆောင်ပြီးတီရီလင်ကာကရာဒီကာကုမရာဆာမီနဲ့ဩစတြေးလျကခရစ်စတိုဖာဆီဒိုဒီတို့၃ဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ဟာဒီနေ့လနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစီရင်ခံစာမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ၆ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်မှုကြံပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လိုရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးခဲ့ရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်သွယ်ရေးဂျူရုကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်ဘက်ဆိုင်ရာကျွမ်းကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။အစီရင်ခံစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကလင်းလာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
I think as far as Secretary General's concerned, this is a very important report that all bodies of the United Nations
အတွင်းမှုချုပ်အနေနဲ့ဒီအစီရင်ခံစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေကဒီအစီရင်ခံစာကိုရောအစီရင်ခံစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြမှုကျူးလွန်သူတွေကိုအေးအေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ်
။ဒါအပြင်မြန်မာစစ်ကောင်ဆောင်တွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်ပေါ်အထူးမှုချက်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့ Mr. Dujarric က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုတ်ပိုင်ခွင့်မှာမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
် As you know it's an independent report we will secretary general and we'll be giving a due consideration
ဒီအစီရင်ခံစာဟာတရားလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်အတွင်းမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကြံကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ် ICC နိုင်ငံကခုံရုံးတင်ဖို့ကအတွင်းမှုချုပ်ကတဆင့်မလုပ်နိုင်ပါဘူး
ရိုဟင်ဂျာ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းဖယ်ရှားမှုလို့အတွင်းမှုချုပ်ဂူတာရက်စ်ကပြောခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့အတွင်းမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လုံခြုံရေးကောင်စီနေကင်းပိုင်းကျင်းပမဲ့ရိုဟင်ဂျာအရေးတကပွင့်စီးပွားရေးဘက်မှအတွင်းမှုချုပ်ပြောကြားတဲ့မိကွန်းကိုတည်တည်ချာချာနားထောင်ကြည့်ဖို့ Mr. Dujarric ကတိုက်တွန်းလိုက်ပါတယ
် The actual naming of a genocide is one as far as UN is concerned needs to be done
Genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခန့်ယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနက်ဖြန်မှာပြောမဲ့သူ့ရဲ့မိကွန်းကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ်
။တင်းလာနေကကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမတင်သွင်းမီပုံမှန်လှုပ်ထုံးရမြန်မာအစိုးရထံကိုအစီရင်ခံစာကြိုတင်ပေးဖို့ခဲ့ပေမဲ့လေမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာမတွေ့ရကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်။